ယူကရိန်းနိုင်ငံအနှံ့ကိုရုရှားကဆက်လက်တိုက်ခိုက်နေပြီးယူကရိန်းစစ်အုပ်ကလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအစီအစဉ်အသစ်ကိုကျင်းပလိုက်ပါတယ်။လူတွေမျိုးကထွက်ခွာနိုင်အောင်အားထုတ်ခဲ့တဲ့အရင်ကြိုးစားခဲ့တာတွေကတော့ပြီးခဲ့တဲ့အပတ်ကမောင်မြင်ခဲ့ပါဘူး။ကီးဖြုတ်ဝင်းကျင်မှာဆက်လက်တိုက်ပွဲတွေဖြစ်ပွားနေသလိုနိုင်ငံအနှံ့ကမြို့တွေမှာလေကြောင်းရန်အချက်ပေးသံတွေကိုတညလုံးကြားနေခဲ့ရပါတယ်။အရှေ့ပိုင်းကခါခစ်မြို့နဲ့တောင်ပိုင်းကမိုက်ကိုလိုက်မြို့တွေမှာအရက်သားတွေနေကြတဲ့အဆောက်အဦတွေအပြင်အနောက်မြောက် Rim ဒေသကရုပ်မြင်သံကြားတာဝါတိုင်ကိုလည်းလေကြောင်းကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းသမ္မတရုံးကပြောပါတယ်။ပြီးခဲ့တဲ့24နာရီအတွင်းရုရှားတပ်တွေက9မိုင်ရှိတိုးနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောပါတယ်။ဒီကနေ့တနင်္လာနေ့မှာရုရှားနဲ့ယူကရိန်းတို့ဟာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအရက်သားများကိုထွက်လန်းဖွင့်ပေးရေးကိစ္စတွေကို၄ချိန်မြောက်ဆွေးနွေးကြဖို့ရှိတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။သမ္မတပူတင်နဲ့ဆွေးနွေးဖို့စောင့်နေပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကထပ်ပြောပြီးမဲ့ရုရှားကမထုတ်ပြန်ပါဘူး။မာရီယူပေါမျိုးကိုပို့ပေးမဲ့အကူအညီပေးရေးရင်နှန်းကိုရုရှားတပ်တွေကတနင်္ဂနွေနေ့တုန်းကတားခဲ့ကြပါတယ်။မာရီယူပေါမျိုးဟာအစိုးဆုံးအခြေအနေဖြစ်နိုင်တယ်လို့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ကသတိပေးလိုက်ပါတယ်။အပြစ်ခတ်ရဆက်ပြီးလူတွေမျိုးကထွက်ခွာသွားနိုင်မဲ့လုံခြုံစိတ်ချရတဲ့ထွက်လန်းပေးရေးအတွက်ညီတိုင်းသဘောတူကြဖို့နဲ့အဲ့ဒီသဘောတူညီချက်တွေကိုလေးစားကြဖို့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ကြီးကပါဝင်ပတ်သက်သူတွေကိုတောင်းဆိုလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာအခုအထိကလေး43ယောက်ပါဝင်လူ996ဦးသေဆုံးသွားခဲ့ပြီလို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကပြောပါတယ်။